ကြခိုင်းပြည်နယ်မောင်နှုံမြို့နယ်ထဲမှာပြန်ပေးဆွဲခံထားရတဲ့ပညာရေးဝန်ထမ်းနှစ်ဦးပြန်လည်လွတ်မြောက်ရေးအတွက်ပြန်ပေးသမားတွေတောင်းထားတဲ့ငွေတွေကိုလွှဲပေးနေရတယ်လို့ပြည်နယ်ပညာရေးမှူးကပြောပါတယ်အခုလိုပညာရေးဝန်ထမ်းနှစ်ဦးကိုပြန်ပေးဆွဲသွားတာကြောင့်တွားလာရေးခက်ခဲတဲ့ဒေသတွေမှာတာဝန်ထမ်းဆောင်နေတဲ့ဆက်ဆံမတွေကြားမှာလဲစိုးရိမ်ပူပန်မှုတွေတိုးလာနေပါတယ်ဒီပြန် ရခိုင်နဲ့မွတ်စလင်ကျောင်းသားတပ်မကတွေဘက်ကလည်းအလားတူထုတ်ပြန်တာတွေရှိနေပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုငြိမ်းချမ်းပြောပြပေးပါရှင်ပြီးခဲ့တဲ့ရက်ပိုင်းကမောင်းနှုံမြို့နယ်မှာပြန်ပြီးဆွဲခံထားရတဲ့ပညာရေးဝန်ထမ်းနှစ်ဦးပြန်လည်လွတ်မြောက်ရေးအတွက်ပြန်ပြီးသမားတွေတောင်းထားတဲ့ငွေကိုဆွဲပေးနေပြီလို့ရခိုင်ပြည်နယ်ပညာရေးမှူးကပြောပါတယ်ပြန်ပြီးဆွဲခံထားရတဲ့ ပြည်နယ်ပညာရေးမှူးဥပထွေးဆိုင်ကပြောပါတယ
်သူတို့ကတော့ဟိုပါအဲ့ဒီမှာကောက်ကောက်မမမေးဖတ်စုတဲ့နဲ့ဟိုပါဖုန်းပြောရတယ်လို့တော့ပြောတယ်လေဒီမှာသူတို့တောက်ထားတဲ့ပိုင်ဆိုင်တွေပေးနေရတယ်ပေါ့အဲ့လိုပဲစီးတယ်လေဒီနေ့လည်းပဲခုနကပေါ့ပြောသလိုပေါ့ပိုင်ဆိုင်လွှဲပေးဖို့ပြောနေတယ်လို့ပြောတယ်မေးသားစုဝင်တွေကလည်းပဲဒီမှာတိုက်ဆိုင်တွေလွှဲပေးဖို့လုံးနေတယ်ပေါ့လေခုနကပဲပြောတင်ပြလာလို့ဟုတ်ကဲ့ချာကြံပြီးတော့မှမေးသားစုလည်းပါမယ်နောက်ပညာရေးကလည်းပဲပါမယ်နောက်သူတွေဦးချုပ်ရဲ့ဦးစီးဌာနကလည်းပဲခဏအရာကြီးဆေးပြီးတော့မှအဲ့လိုမျိုးတွေတော့ပြောတယ်ပေါ့လေ
ပညာရေးဝန်ထမ်းနှုတ်ကိုပြန်ပြီးဆွဲထားသူတွေကဘယ်အဖွဲ့ကမှမသိပေမဲ့အခုလိုအကြမ်းဖက်လုပ်ရက်တွေကြောင့်တွားရည်လာရည်ခက်ခဲတဲ့ဒေသတွေမှာတာဝန်ထမ်းဆောင်နေတဲ့ဆရာဆရာမတွေကြားလုံခြုံရေးစိုးရိမ်မှုတွေတိုးလာနေတာကြောင့်အများဆုံးပြန်လှုပ်ပေးဖို့လိုတယ်လို့ဥပထွေးဆိုင်ကပြောပါတယ
်ဆရာဆရာမတွေကိုဖမ်းတယ်ဆိုတော့ကျွန်တော်တို့ကစီးပွားရေးသမားလေးမဟုတ်ကျွန်တော်တို့ဆရာဆရာမတွေကဒီမှာဟိုလူများမသွားနိုင်တဲ့နေရာတွေမှာသွားပြီးတော့မှတာဝန်ထမ်းဆောင်နေကြတာအခုလိုဆရာဆရာမတွေကိုဖမ်းတော်တွေတော့ချင်းချောက်တဲ့အနေထားတွေလည်းဖြစ်ဖြစ်ဒီလိုတခြားကျောက်တွေမှာလည်းပဲသွားရေးလာရေးမလို့မသွားရေးလာတယ်ဖြစ်သွားမယ်လေဒါကတော့လက်ခံနေစရာအကြောင်းမရှိဘူးအဲ့ဒါကြောင့်အမျက်ဆုံးလွှဲပေးဖို့နဲ့ဒီတော့ဆိုရှင်လေကျွန်တော်တို့ခါလေဟုတ
်အခုလိုပညာရေးဝန်ထမ်းနှုတ်ပြန်ပြီးဆွဲခံရပြီးနောက်ပိုင်းရခိုင်ပြည်နယ်အနှံ့ကသွားရေးလာရေးခက်ခဲတဲ့ဒေသတွေမှာတာဝန်ထမ်းဆောင်နေတဲ့ဆရာဆရာမတွေအနေနဲ့လုံခြုံမှုမရှိသလိုခံစားနေရပြီးကျောင်းသွားမတက်သူတွေလည်းရှိနေပါတယ်VOA ကဘူးတီတော်မောင်းတော်အပါဝင်ကျေးလက်ဒေသတွေမှာတာဝန်ထမ်းဆောင်နေတဲ့ဆရာဆရာမတချို့ကိုတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့အလုံးကသူတို့တာဝန်ကျတဲ့နေရာတွေမှာလုံခြုံမှုမရှိဘူးလို့ဖြေကြပါတယ်
။ဟိုအခုပေါ့နော်ကျန်ရတဲ့တည်င်းအရာတော့ကိုတွေကဟိုပထမဆုံးတော့ထိတ်လန့်တာပေါ့နော်ဒါပေမဲ့ကိုတွေရဲ့အဲ့မူစနေနေတဲ့ကြတော့ဟိုကိုတွေကအတူတူရှင်တွဲနေထိုင်နေတယ်ဟိုလူတွေမှလည်းလူကောင်းလူဆိုရှိတယ်လို့ပေါ့နော်ဘသူဘဝလေးတော့ကိုတွေကမသိဘူးအခုတည်င်းတွေကြားရတဲ့နောက်တော့ဟိုဘက်ဒီဘက်ပေါ့နော်တန်တရားတွေနဲ့ဟိုဘသူအဖေကလုပ်တဲ့အလိုမျိုးလေးတွေလေးကြားရတယ်ကိုတွေတောက်တာကတော့ဟိုမူစလင်ကိုတောက်တာလို့တော့မဟုတ်ဘူးပေါ့နော်တကယ်အကျန်းဖက်တဲ့အဖေကိုတောက်တာချင်းဟိုငါတို့ရဲ့တောနေတဲ့လမ်းကြီးမှများအဲ့အကျန်းဖက်အဖေတွေများရောက်နေမလားအလိုမျိုးတန်တရားသိပြီနဲ့ပေါ့နော
်လက်ရှိအချိန်မှာလဲရခိုင်နဲ့မွတ်စလင်ကြားပြတ်သွားတဲ့ယုံကြည်မှုနဲ့နှစ်ဖက်အတိုင်းဝိုင်းကြားတဟဇာတာဖြစ်မှုကိုတိဆောက်နေတဲ့အချိန်မတမာတဲ့လူတစုကပြဿနာဖြစ်အောင်ဖန်တီးနေတဲ့ဖြစ်စဉ်တွေမကြာခဏတွေ့နေရတာကြောင့်လူမျိုးဘာသာကိုအဓိကမထားဘဲပြစ်မှုကျူးလွန်သူတွေကိုခွဲခြားရှုမြင်ကြဖို့ရိုဟင်ဂျာကျောင်းသားတဦးဖြစ်တဲ့ကိုဇော်မင်းထွန်းကပြောပါတယ
်ပြတ်သွားတဲ့ယုံကြည်မှုကိုပြန်လည်တိဆောက်နေတဲ့အချိန်လေအဲ့တော့ဘာဖြစ်ဖြစ်ဒီမတမာသူအုပ်စုတွေကြောင့်ကျွန်တော်တို့အများကြီးပြဿနာတွေတက်ခေးပြီးပြီပေါ့နော်ယုံကြည်မှုတွေလည်းအများကြီးတက်ပြီးတော့သွားကြတာအများကြီးပဲအဲဒီပြန်ပွေးစီဆိုသူကရဇဝဲမှုဖြစ်တယ်ပေါ့နော်အဲ့ဒီရဇဝဲမှုကျွလသူကရဇဝဲသားပဲဖြစ်တယ်ပေါ့နော်ဟိုဘီလူမျိုးဘီဘာသာတွေဖြစ်ပါစေပေါ့နော်အဲ့ဒါတွေကအရေးမကြည့်ဘူးရဇဝဲသားကိုရဇဝဲသားလို့ပဲမြင်နေရှင်တယ်ပေါ့နော်ဘသူပဲဘီအဖေးကပဲဘီအုပ်စုကပဲလုံလို့ပေါ့နော
်မောင်းတော်မျိုးနယ်ကပညာရေးဝန်ထမ်းနှုတ်ကိုဖမ်းဆီးထားသူတွေဟာအာစာအကြမ်းဖက်အဖွဲ့ကဖြစ်တယ်လို့ရခိုင်လက်နက်ကိုင် AA စေဦးစီးချုပ်ကသူရဲ့လူမှုကွန်ရက်ဆာမျက်နှာပေါ်မှာဖော်ပြရေးသားထားပေမဲ့လက်ရှိအချိန်ထိတော့ပညာရေးဌာနအပါအဝင်စစ်ကောင်စီဘက်ကလည်းဘယ်အဖွဲ့ကပြန်ပြီးဆွဲသွားတယ်ဆိုတာတိတိကျကျထုတ်ပြန်တာမျိုးမရှိသေးပါဘူး။ဒါအပြင်စီရေးတင်းမာနေတဲ့ရခိုင်ပြည်နယ်ပုံနှကျွန်းကြောက်တော်မြောက်ဦးအပါအဝင်မြို့နယ်တချို့မှာလည်းစစ်ကောင်စီဘက်ကလုံခြုံရေးတင်းကျပ်ထားပြီးတော့ဒေသခံတွေကိုဖမ်းဆီးစစ်ဆေးတာတွေရှိနေသလိုရခိုင်လက်နက်ကိုင်အဖွဲ့ဘက်ကလည်းစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ ရဲတပ်ဖွဲ့ဝင်တွေကိုဖမ်းဆီးနေတာတွေရှိပါတယ်ခင်ဗျာ